IDP စခန်းတွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်နေရာချထားပေးရမှာအဆင်မပြေမှုတွေရှိနေသလိုလူအခွင့်အရေးချိုးဖောက်မှုတွေထပ်မံကျူးလွန်နေတဲ့အခြေအနေမျိုးဖြစ်နေတယ်လို့နိုင်ငံရေးပါတီတစ်ခုကသတိပေးလိုက်တာကိုပြောပြချင်ပါတယ်ကျွန်မအင်တနာထုံးပါကြောက်ဖြူမျိုးကြောက်တလုံးဖက်မှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုလည်းမူလနေရာမဟုတ်ဘဲကြောက်တလုံးကနေနှစ်ဖက်လုံးနှိပါဝေးတဲ့နေရာမှာနေရာချထားပေးဖို့ဆောင်ရွက်နေတယ်လို့တမရယုံပြောခွင့်ရသူဦးစောထီကမေလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးအခုလိုတုံ့ပြန်လာတာပါဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီ GHRP ရဲ့မေလ30ရက်နေ့ထုတ်ပြန်ချက်မှာဒီဒုက္ခသည်တွေကိုမူရင်းနေရာတွေမှာပြန်လည်နေရာချထားပေးဖို့တိုက်တွန်းသလိုသူတို့ရဲ့မူလနိုင်ငံသားအခွင့်အရေးတွေကိုပြန်ပေးဖို့လည်းတောင်းဆိုထားပါတယ်ခရီးသွားအထောက်အထားမရှိဘူးဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထောင်ချခံရသူရိုဟင်ဂျာ800ကျော်ပြန်လွှတ်ပေးခဲ့တာကိုကြိုဆိုချောင်းဖော်ပြသလိုဥပဒေအကာအကွယ်မရဘဲဖမ်းဆီးထောင်ချခံရတဲ့ကြံတဲ့သူတွေကိုလည်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ICJ ရဲ့ကြားဖြတ်အစီအမံကိုလည်းအလေးအနက်ထားဖို့တိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေရဲ့မူရင်းအိမ်ယာတွေမှာအခြားကျူးကျော်ဆောက်လုပ်နေထိုင်မှုတွေဟာ ICJ ရဲ့ကြားဖြတ်အစီအမံနဲ့လည်းညှိစွန်းနေဆိုပြီးထောက်ပြထားပါတယ်။IDP ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့မူလနေရာအစ်စ်ကိုပြန်ပေးတင်ပြီးနေရာအစားထိုးပေးတာကသူတို့အတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းက VOE ကိုအခုလိုပြောပြပါဗျ
။သူ့နေရာသူရောက်တော့ရင်ပြဿနာရှင်းသွားမယ်။ဆိုအကနာတခြားလောက်ငွေရေးကြေးရေးလည်းပြည်စည်းဥစ္စာလားအကွန်ကြီးမပေးလဲရတယ်။ဒီလူတွေကဟာကိုဒုက္ခခံပြီးတော့လှုပ်လှုပ်ပြီးတော့ထမင်းစားမယ်။နေရတကုတ်ရဖို့လို့တာရခိုင်ပြည်မျိုးပေါ်ကနေရဒီကမောင်းထုတ်ပြီးတော့နေဆုံနေပြောက်ကိုပိုးတာအဲ့ဒီဒုက္ခစီဒီကလည်းမလိုလားဘူးကျွန်တော်လည်းမလိုလားဘူးအတိတ်ကအဲ့ဒါပဲမြေပုံကလူတွေကန့်ကွက်တယ်မရတော့ဘူးတို့မူလနေတဲ့နေရာကနေ3-4မိုင်ဝဲတဲ့နေရာမှာတော်ပြီးတော့နေရာချတယ်မြေပုံကလူတွေအလုံးရေလုံးလုံးလှုပ်ရှားတယ်လို့နော်တင်နေတာဝဲတဲ့3-4မိုင်အဝဲမှာတော်ပြီးတော့နေရာချတော့တို့လှုပ်ရှားလို့မရတော့ဘူးအဲ့ဒီနေရာချတဲ့နေရာမှာသူတို့မှလေးမြေပါညာလေးရှိတာမဟုတ်ဘူးလို့ထမင်းစားမလို့အဲ့တော့ကျွန်တော်ကလို့သူ့နေရာနဲ့သူ့မပေးဘဲနဲ့တခြားနေရာပေးရဟာကငါ့ကိုကုန်းပေါ်မှာတင်ထားတဲ့ပုံစံဖြစ်သွားမယ်ငါသိမှာပဲဒါမျိုးမလုပ်သင့်ဘူးဒါလူအခွင့်ရေးချုပ်ဖို့မဟုတ်ပဲအစီအစဉ်ကဆွေးထားတဲ့အမှုမှလည်းနှီးဆုံးသွားနိုင်တယ်လို့ကျွန်တော်မြင်တယ
်ကုလရဲ့အတွင်းကြီးမူဟန်ကော်ဖီအာနန်ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတစ်ချက်အပါအဝင်ဖြစ်တဲ့ IDV တွေကိုမူလနေထိုင်ရာနေရာကိုပြန်ရွှေ့ပေးဖို့အကြံပေးထားတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လုံဆောင်ချက်နဲ့ပတ်သက်လို့ဦးကျော်မင်းကအခုလိုသုံးသပ်ပါတယ
်မူလဒီရိုဟင်ဂျာဒီရဲ့နေရာအဲ့ဒီမှာရခိုင်ဒီလက်ထူကျော်ပြီးတော့လို့အင်းဒီစောင့်နေတာကိုအစိုးရကမြင်နေမှာပေါ့မမြင်သေးနေမလားအင်းကျ1200ဆိုတာနေတာမှမဟုတ်တာအဲ့တော့အစိုးရ policy ကိုနိုင်ကကူဖီအနန်ပြောတာနာစမ်းကျင်ပဲဖြစ်နေတယ်ပေါ့ဒီလူဒီကိုမူလနေရာမပဲကျင်လို့ရခိုင်ဒီကိုသူတို့ရဲ့နေရာမှာအင်းစောက်ခွင့်ပေးရတာပါတခြားမျိုးနဲ့ဒီမှာမှကြောက်ဖြူကြောက်ဖြူမှလည်းဒီလိုပဲမူလနေရာမပဲနိုင်တခြားနေရာမှာပဲရမယ်အဲ့တော့ကူဖီအနန်ပြောတဲ့အထက်မှာမူလနေရာတော့ပထမဦးစားပဲမတက်လာမှပဲတခြားအဆင်းတော်တဲ့နေရာလို့လည်းပါတယ်အားလုံးနေရာသူ့နေရာတော့မပဲနိုင်ဖြစ်နေတယ်ဆိုတော့အစိုးရ policy ထဲမှာကိုဒီလူဒီကိုနေရာရင်းမူလနေရာမပေးချင်တဲ့ policy ရှိနေတယ်ပေါ့
Coffee Annan Commission ရဲ့အကြံပြုချက်တွေထဲမှာ IDV တွေကိုသူတို့မူလနေထိုင်ရာဒါမှမဟုတ်တခြားနေရာတစ်ကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဆိုတာတွေအပြင်ဂုဏ်သိက္ခာနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်အဲ့ဒါတွေအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDV တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2012ခုနှစ်နဲ့2016ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်ပဋိပက္ခတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးရိုဟင်ဂျာ6,000လောက်ပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါ။အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့ဒုက္ခသည် 9,000 ဝန်းကျင်လောက်ရှိနေပါတယ်။အဲ့ဒီဒေသကမွတ်စလင်အသိုင်းအဝိုင်းကိုရိုဟင်ဂျာအဖြစ်မြန်မာအစိုးရကအတိအမှတ်မပြုပေးပေမဲ့လို့ဒုက္ခသည်တွေပြန်လည်လက်ခံရေးနေရာချထားရေးတွေကိုတော့မူအားဖြင့်လက်ခံထားပါတယ်။ဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းကြောင်းထုတ်ပြန်တဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ1990ခုနှစ်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းရိုဟင်ဂျာဒေသမှာလွှတ်တော်အမတ်၄နေရာရခဲ့ပြီး2013ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တရားဝင်ပြန်မှတ်ပုံတင်ခဲ့ပါဗျ။2015ရွေးကောက်ပွဲမှာတော့ကိုစလက်တော်တော်များများဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။ကျမအင်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။